အစ္စရေးနိုင်ငံရဲ့လုံခြုံမှုရေးဟာပါလက်စတိုင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်ရောအီရန်ရဲ့နျူကလ িয়ার ပြဿနာနိုင်ငံတကာညှိနှိုင်းဆွေးနွေးမှုတွေအတွက်ပါအဓိကအရေးပါတဲ့အချက်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဝန်ကြီးကယ်ရီဟာချက်သပရီနေမှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုနဲ့ယေရုရှလင်မြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်ပြောကြားလိုက်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ခြင်းလုံးဝရပ်ဆိုင်းသွားစေဖို့အတွက်အစွမ်းကုန်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။အီရန်ရဲ့ရေရှည်ခိုင်မာတဲ့သဘောတူညီချက်တွေရသွားအောင်ရီမန်ချက်ထားပြီးလှုပ်ဆောင်ဖို့လဲအမေရိကန်နဲ့အစ္စရေးတို့သဘောတူခဲ့ကြတယ်လို့ဝင်းဂျီကယ်ရီကပြောပါတယ်။ပြီးခဲ့တဲ့လတည်းကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားရရှိခဲ့တဲ့ယာယီသဘောတူညီချက်နဲ့ပတ်သက်ပြီးသူ့အနေနဲ့လက်မခံနိုင်ကြောင်းမစ္စတာနတန်ယာဟုကထပ်မံပြောကြားခဲ့ပါတယ်။ဒီယာယီသဘောတူညီချက်ရအီရန်ကသူ့လှုပ်ဆောင်နေတဲ့ယူရေနီယံသတ်ဆင်မှုလုပ်ငန်းတချို့ကိုရပ်ဆိုင်းဖြစ်ပြီးသူ့လုပ်ငန်းတွေအတွက်နိုင်ငံတကာကိုကြေကြေပြန့်ပြန့်စစ်ဆေးခွင့်တွေပေးရမှာဖြစ်တယ်လို့အပြန်လန်းနေတဲ့နိုင်ငံတကာကပိတ်ဆို့အရေးယူမှုတချို့ကိုရုပ်သိမ်းပေးရမှာပါ။အစ္စရေးကတော့အီရန်ကနျူကလ িয়ার လက်နက်ထုတ်ဖို့လုပ်နေတာအလုံးရပ်ပစ်တာတေချာတဲ့အထိနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုဒီတိုင်းပဲထားစီချင်တာပါ။